နယူးယောက်ပြည်ဘရူကလင်အရက်ကတိုက်ခန်းထဲမှာအတက်ခါရပုံရတဲ့တနပြုတ်ဆီယာမဒေါ်ဂျီမာတင်းတေဆောင်းမှုနဲ့ပတ်သက်လို့သူ့အိမ်ကမှနေခွင့်ပေးထားတဲ့အခန်းပေါ်အမျိုးသမီးနဲ့အဲ့ဒီအမျိုးသမီးရဲ့ချစ်သူကြီးသားတို့ကိုရဲကလိုက်လံရှာဖွေနေပါတယ်။ရုပ်တရက်ပြောက်ဆုံးသွားကြတဲ့သူတို့ဘသူဘဝဖြစ်တယ်ဆိုတာကိုရဲကအမိထုတ်ဖို့ပြောခြင်းမရှိသေးပေမဲ့သူတို့ကိုစစ်ဆေးမေးမြန်းဖို့ပို့ရဲကလိုက်ရှာနေတာပါ။ Sunny Down State Medical Center မှာသူနာပြုတ်ဖြစ်လုကင်နေတဲ့သူနာပြုတ်ဆီယာမဒေါ်ဂျီမာတင်းပြီးခဲ့တဲ့ပုံခုနေ့ညရဲကအလုံးမဆင်းမဲ့ပြောက်ဆုံးနေတာကြောင့်လုတ်ဖို့ကင်ဘက်တွေရဲ့အကြောင်းကြားချက်အရဇူလိုင်27ရက်စနေနေ့မနေ့မှာနယူးယောက်ရဲကသူ့နေထိုင်ရာအခန်းတစ်ခုရဲ့ကိုဝင်ပြီးတော့စစ်ဆေးပါတယ်။အဲဒီမှာအရခင်းနဲ့ပတ်ထားတဲ့သူ့အလောင်းကိုအဝိဘီရိုရဲမှရဲတွေကတွေ့ရှိခဲ့တာပါ။စတန်ဒီတောင်ဆိတ်ဆေးရုံမှာသူနာပြုတ်လုတဲ့အမျိုးသမီးတယောက်ကိုလွန်ခဲ့တဲ့2လလောက်ကဆက်ပြီးတော့ဒေါ်ဂျီမာတင်းကသူ့အိမ်မှာနေခွင့်ပေးခဲ့တယ်လို့လုတ်ဖို့ကင်ဘက်တွေကပြောပါတယ်။အဲဒီခန်းပေါ်အမျိုးသမီးရဲ့ရည်စားဖြစ်သူဟာအင်မတန်ဝင်တိုသက်သူဖြစ်ပြီးတော့အလုတ်ကိုလည်းခဏခဏလိုက်လာတယ်လို့ဆေးရုံကလုတ်ဖို့ကင်ဘက်တွေအပြောကိုတော့နယူးယောက်နေရှင်ပြည်မှာဖော်ပြပါတယ်။